ယူကရိန်းနဲ့ဒီအစ္စရေးနိုင်ငံတို့အတွက်ငွေကြေးထောက်ပံ့ပါဝင်ဒေါ်လာဘီလီယံ130သွဲမဲ့အမေရိကန်လုံခြုံရေးအတုံးစိမ်မှုကြောင့်အထက်လွှတ်တော်က Republican အမတ်တွေကပုတ်ထုနေတော့ကပယ်ချလိုက်ပါတယ်။ဥပဒေချမ်းအတည်ပြုနိုင်ဖို့အထက်လွှတ်တော်မှာထောက်ခံမဲ60လိုအပ်ပေမဲ့ပုတ်ထုနေတော့ကမဲခွဲရမှာတော့ထောက်ခံမဲ49မဲကန့်ကွက်မဲ51မဲနဲ့ရှုံးခဲ့တာပါ။ယူကရိန်းအတွက်အကူအညီပေးဖို့ထောက်ခံပေမဲ့နိုင်ငံတောင်ပိုင်းလုံခြုံအောင်ဆောင်ရွက်မဲ့မူဝါဒအပြောင်းအလဲတွေမပါတဲ့အတွက်ကန့်ကွက်ချဖို့အတွက်အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell က Republican အမတ်တွေကိုမဲမခွဲခင်မှာပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတောင်ပတ်ချမ်းမက္ကဆီကိုနဲ့နယ်စပ်ကနေတရားမဝင်နိုင်ငံတွေဝင်လာသူတွေကိုတားနိုင်အောင်လို့တင်းချက်တဲ့ထိန်းချုပ်မှုတွေမလုပ်မချင်းအတိမပြုတ်နိုင်ဘူးလို့ Republican အမတ်တွေကပြောကြားပြီးတော့မူကြမ်းကိုပယ်ချခဲ့ကြပါတယ်။ယူကရိန်းစစ်ပွဲထောက်ပံ့ဖို့နဲ့နယ်စပ်လုံခြုံရေးအတွက်သုံးဆွဲဖို့အတွက်ဒေါ်လာ106ဘီလီယံနီးပါးအတည်ပြုပေးဖို့သမ္မတဂျိုးဘိုင်ဒန်ကလွှတ်တော်ကိုတောင်းဆိုထားတာပါယူကရိန်းအတွက်နောက်ထပ်လက်နက်အကူအညီတွေမပေးရင်ရုရှားသမ္မတကိုအမေရိကန်ကအကောင်းဆုံးလက်ဆောင်ပေးသလိုဖြစ်လိမ့်မယ်လို့သမ္မတဘိုင်ဒန်ကဗုဒ္ဓနေ့တုန်းကမဲမခွဲခင်အထိပြောကြားပြီးတော့အထောက်ပံ့တွေကိုအတည်ပြုပေးဖို့တိုက်တွန်းခဲ့ပါတယ်တချိန်တည်းမှာပဲအမေရိကန်အစိုးရကယူကရိန်းအတွက်လက်နက်ကြီးကြီးတွေတင်ကားဖြတ်လက်နက်တွေနဲ့တခြားစစ်လက်နက်တွေပါဝင်တဲ့လုံခြုံရေးအကူအညီတွေပို့ပေးမယ်လို့နိုင်ငံခြားရေးဌာနကကြေညာခဲ့ပါတယ်။ယူကရိန်းအတွက်သုံးဆွဲဖို့အရင်ကတည်းကညွှန်ကြားထားတဲ့လက်ချက်အသုံးစိတ်ထဲကဒေါ်လာ185သန်းဖို့အကူအညီတွေပေးတာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကထုတ်ပြန်ပါတယ်။သမ္မတတောင်းဆိုထားတဲ့အမျိုးသားလုံခြုံရေးအသုံးစရိတ်ကိုလွှတ်တော်မှအတိမပြုနိုင်ရင်ယူကရိန်းအတွက်အခုပို့ပေးမယ့်အကူအညီတွေဟာနောက်ဆုံးဖြစ်လိမ့်မယ်လို့လည်းသူ့ရဲ့ထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်ရှင်။